ရုရှား၊အီရန်နဲ့မြောက်ကိုရီးယားတို့အပေါ်ဒဏ်ခတ်ရယူမှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းတစ်ချက်ကိုအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပြီးသမ္မတဒေါ်နယ်ထရန့်လက်မှတ်ထိုးပြဋ္ဌာန်းဖို့ပို့တော်မှာဖြစ်ပါတယ်။အောက်နယ်အထက်လွှတ်တော်နေရာကြားညှိနှိုင်းကြပြီးတဲ့နောက်ကြာသပတေးနေ့မှာဥပဒေမူကြမ်းကိုထောက်ခံမဲ98မဲ၊ကောက်ခံမဲ2မဲနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာပါ။အောက်လွှတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကတီနဲ့ဆွေးနွေးညှိနှိုင်းပြီးတဲ့နောက်မူကြမ်းကိုသဘောတူညီချက်ရပြီဖြစ်တဲ့အကြောင်းအထက်လွှတ်တော်မှဘော့ဘ်ခေါ်ကာကဗိုလ်ဒူးနေ့နောက်ပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားတာပါ။အောက်လွှတ်တော်မှာတော့ထောက်ခံမဲ419မဲ၊ကောက်ခံမဲ3မဲနဲ့ဥပဒေမူကြမ်းကိုအတည်ပြုထားခဲ့ပြီးပါပြီ။ဓာတ်ကပ်ရယူမှုအသစ်တွေချဖို့ကိစ္စသမ္မတထရမ့်ကကန့်ကွက်ထားပြီးဗီတို3ပယ်ချမယ်ဆိုတဲ့သဘောကိုလည်းအင်ဖြူတော်ကအရေးအမွေပြောထားပါတယ်။ဒါပေမဲ့သမ္မတရဲ့ဗီတိုအာဏာကိုပြန်ပယ်ချနိုင်ဖို့အတွက်လွှတ်တော်နှစ်ရက်စလုံးမှာထောက်ခံမှုကအလုံးလောက်ရှိနေပါပြီ။သမ္မတထရမ့်ကအထူးသဖြင့်ကန့်ကွက်ထားတာကတော့ဓာတ်ကပ်ရယူမှုကိုရော်ဘားသက်တာအောင်သမ္မတလုပ်ပိုင်ခွင့်နဲ့ဝင်ဆက်ဖက်လို့မရတဲ့ပြဋ္ဌာန်းချက်တစ်ခုပဲဖြစ်ပါတယ်။တရားမှုပြော့တဲ့ဥပဒေမူကြမ်းတစ်ခုကိုပြဋ္ဌာန်းဖို့သမ္မတအင်ပီရိုကလှုံ့ဆော်စည်းရုံးလာတာသတင်းပတ်အတော်ကြာပြီဖြစ်ပါတယ်။